လေးရှားဝန်ကြီးချုပ်တက်မဟာတရားမိုဟာမက်ကရွက်ောက်ပွဲကာလတွေအတွင်းသူပေးထားခဲ့တဲ့ဂရီအတိုင်းအတိုက်ခံကောင်းဆောင်အန်နဝါအီဘရာဟင်လွန်ငင်းချင်တာကွင်းရောက်အောင်ဆောင်ရွက်သွားဖို့အစဉ်သင့်ရှိကြောင်းပြောကြားလိုက်ပါတယ
် We have all agreed that as soon as possible we'll work on his pardon he's going to
be ပြောတော့တာကသူ့ကိုလွန်ငင်းချင်တာကွင်းပေးရတဲ့အတွက်အများဆုံးဆောင်ရွက်ရေးကျွန်တော်တို့အားလုံးသဘောတူထားကြပြည်သားဖြစ်ပါတယ်ဒါသူဟာမကြခင်ပြန်လဲလွတ်မြောက်လာတော့မှာပါဒါပေမဲ့ဘယင်ကသူ့ကိုအပြည့်အဝလွန်ငင်းချမ်းသာဝင်ပေးတာကိုကျွန်တော်တို့လိုချင်ပါတယ်အဲ့ဒီလိုမှလည်းသူ့ဆန္ဒရှိတဲ့အတိုင်းနိုင်ငံရေးကိုလွတ်လပ်စွာလုပ်နိုင်မှာဖြစ်ပါတယ်လို့ဝန်ကြီးချုပ်တဲ့မဟာတီယာကပြောကြားခဲ့တာဖြစ်ပါတယ်အတိုက်ခံကောင်းဆောင်အန်ဝါဟာအဂတိလိုက်စားမှုလိင်လူချင်းဆက်ဆံမှုတို့နဲ့အကျဉ်းကျခံနေရတာဖြစ်ပါတယ်ဒါပေမဲ့သူ့အပေါ်တင်ထားတဲ့ဆွေးချက်တွေဟာနိုင်ငံရေးရည်ရွယ်ချက်နဲ့လှုပ်ဆောင်ခြင်းဖြစ်တယ်လို့ဆိုပါတယ်အန်ဝါဟာဒုတိယဝန်ကြီးချုပ်နဲ့ဗန္ဒာယီဝန်ကြီးတို့အဖြစ်မဟာတီယာအစိုးရမှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီး1999ခုနှစ်မှာရာထူးကဖယ်ရှားမခံရခင်အထိမဟာတရားရဲ့ဝန်ကြီးချုပ်ရာထူးကိုဆက်ခံမဲ့သူလို့တစ်ပေးခံထားရသူလည်းဖြစ်ပါတယ်။ဒါပေမဲ့သူ့ကိုဖမ်းဆီးထောင်ချဖို့အတွက်မဟာတရားမိုဟာမက်ကပဲအမိန့်ပေးခဲ့တာဖြစ်ပါတယ်။1981ခုနှစ်ကနေ2003ခုနှစ်ထိမလေးရှားဝန်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့မဟာတရားမိုဟာမက်ဟာသူ့ဦးဆောင်တဲ့အတိုက်ခံပါတီရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့အတွက်ဝန်ကြီးချုပ်အဖြစ်တကြောပြန်တာဝန်ထမ်းဆောင်ဖို့မနစ်မေလ10ရက်နေ့မှာကြံသက်စာကျင်းဆိုခဲ့ပြီးဖြစ်ပါတယ်။မလေးရှားနိုင်ငံလွတ်လပ်ရေးရပြီးကလေးကခဏချင်းအထိနှစ်ပေါင်း60ကျော်ကြာဇက်တိုက်အုပ်ချုပ်လာခဲ့တဲ့အာနာယဘာရီဆန်နေရှင်နယ်ပါတီနဲ့ညီညွတ်သောမလေးရှားအမျိုးသားအစည်းအရုံးဥမ္မနိုညွန်ပေါင်းအဖွဲ့ကိုအတိုက်ခံအုပ်စုတွေကပို့ထုတ်နေမှာကျင်းပတဲ့အထူးရွေးကောက်ပွဲမှာဖြုတ်ချလိုက်နိုင်ကြတာဖြစ်ပါတယ်။မဟာတရားဟာနိုင်ငံရေးကနေနှစ်ပေါင်းများစွာအနားယူထားရကပြန်ထွက်လာပြီးအာနာယပါတီနဲ့ဝန်ကြီးချုပ်နာဂျီဗာဇတ်တို့ကိုဖြုတ်ချနိုင်ရေးအတွက်တချင်ကသူ့ရဲ့ပြန်ပက်ပါတီဖြစ်ခဲ့ပြီးအန်ဝါအီဘရာဟင်မှာပါဝင်တဲ့ပါရကန်ဟာရပန်ညွန်မောင်းအဖွဲ့နဲ့ပူးပေါင်းပြီးတော့သူ့ရဲ့တပည့်အရင်နာဂျစ်ရာဇတ်ကိုစင်ခေါ်ခဲ့တာဖြစ်ပါတယ်သူ့အနေနဲ့လက်ရှိမှာဝန်ကြီးချုပ်ရာထူးကိုတာဝန်ထမ်းဆောင်မှာဖြစ်ပေမဲ့ထင်းထင်းခံထားရတဲ့အန်ဝါအီဘရာဟင်ပြန်လည်လွတ်မြောက်ရေးအတွက်ကြိုးပမ်းပြီးသူ့ကိုတစ်ချိန်မှာအာဏာလွှဲပြောင်းပေးသွားမယ်လို့လည်းမဟာတီယာကပြောပါတယ်